အီရန်နျူကလီးယားစီစဉ်ကိုထိန်းချုပ်ဖို့2015ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကိုပြန်လည်သက်ဝင်စေဖို့အတွက်ကမ္ဘာကောင်းဆောင်နေရာအင်ကာနေမှာဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာစတင်စကားပြောကြပါတယ်။အီရန်ဘက်ကတော့သူ့ရဲ့နျူကလီးယားစီစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်တည်းလို့ပြောဆိုရပေမဲ့လက်ရှိအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့စာချုပ်ထဲမှာအီရန်ပြန်လည်ပါဝင်လာစေဖို့ဆန္ဒရှိနေပါတယ်။သမ္မတအောင်ထရမ့်ကယခင်အိုဘားမားလက်ထက်ကအီရန်ရဲ့နျူကလီးယားစီစဉ်ကိုကာကွယ်ဖို့လှုံ့ဆော်ခဲ့တာကိုအားပြောတယ်လို့ယုံကြည်ခဲ့ပြီးအဲ့ဒီစာအီရန်ပေါ်စီးပွားရေးပိတ်ဆို့ခြင်းကနျူကလ িয়ার စီစဉ်ကိုကန့်တတ်နိုင်မယ်လို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ယာဒူကမစင်းမီဇန်နဝါရီလမတိုင်ခင်အထိနောက်ထပ်သဘောတူညီမှုအသစ်တွေမရှိခဲ့ပါဘူး။ရုရှားအနေနဲ့အမေရိကန်ရဲ့ဖိအားဖို့လမ်းလွဲဖို့အတွက်အမေရိကန်အီရန်ပြဿနာဆက်ဖြစ်စေဖို့မျှော်လင့်ပြီးစာချုပ်နဲ့ပတ်သက်တဲ့အားနည်းချက်တွေကိုထောက်ပြပြောဆိုမှုပြီးအီရန်နိုင်ငံရေးဝန်ကြီးမိုဟာမက်ဂျဗစ်ဇာရက်ကဆွတ်ဆွဲပြောဆိုမှုပြီးမှအခုလိုသကဝိုင်းအသစ်စဖို့ဖြစ်လာတာပါ။စကဝိုင်းဆွေးနွေးပွဲအသစ်မှာအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုလျှော့ချစေဖို့နဲ့အီရန်နိုင်ငံအနေနဲ့လည်း2015သဘောတူညီမှုအရဘယ်လိုလိုက်နာသင့်လဲဆိုတာကိုဦးတည်ချက်ထားရတာဖြစ်ပါတယ်။